ီးခဲ့တဲ့ရက်ပိုင်းကရန်ကုန်တိုင်းလွှတ်တော်မှာရန်ကုန်တိုင်းဒေသကြီးစင်းရင်စစ်ချုပ်ရဲ့2016စက္ကွန်ဘန္နာနဲ့စစ်ဆေးတွေ့ရှိချက်အစီရင်ခံစာတင်ပါတယ်။စာမျက်နှာ400ကျော်တဲ့သေးစိတ်အစီရင်ခံစာလွှတ်တော်အမှတ်တွေကိုဖြန့်ဝေထားပြီး25မျက်နှာပါအစီရင်ခံစာအကျဉ်းချုပ်ကိုဖတ်ကြားတင်သွင်းခဲ့တာပါ။တိတ်မကြခင်အဲ့ဒီအစီရင်ခံစာကိုလွှတ်တော်အမှတ်တွေဝေဖန်ဆွေးနွေးကြပါတော့မယ်။အစီရင်ခံစာမှာပါတဲ့အကြောင်းအရာတွေကတော့အရင်တိုင်းအစိုးရလက်ထက်အစိုးရတဲ့အကူပြောင်းကာလမှာအစိုးရပိုင်းမြေနဲ့အဆောက်အဦတွေကိုမတန်တဆဈေးတွေလျှော့ပြီးရောင်းချကြံရရအောင်အ мян လုပ်ပေးတချို့မရောင်းငင်ကလေးကကြံတွေကြိုလုပ်ပေးတာအစိုးရပိုင်းနေရာတွေကိုဈေးပေါ်ပေါ်နဲ့ငှားရမ်းပေးထားတာအစိုးရနဲ့သဘောတူစာချုပ်ချုပ်ဆိုပြီးအကောင့်ထဲပုံနေတဲ့လုပ်ငန်းတွေမပြီးမမြောက်ဖြစ်နေတာအစိုးရကငွေကြေးအမြောက်အများအကုန်ကျခံရင်းနှီးမြှုပ်နှံလုပ်ကြိုင်နေတဲ့ဘတ်ကားကုမ္ပဏီတွေအရှုံးပေါ်နေတာအစိုးရနဲ့ပုဂ္ဂလိကဖက်ဆက်လုပ်ကြိုင်တဲ့လုပ်ငန်းတွေမှာပုဂ္ဂလိကကအမျက်စွန်းရပြီးအစိုးရပိုင်းကအရှုံးပေါ်နေတာတချို့ဆိုရင်ဘရင်အစိုးရလက်ထက်ကမမျှမတခွင့်ပြုပေးခဲ့တဲ့လုပ်ငန်းတွေကိုရပ်ဆိုင်ထားပြီးဖြစ်ပေမဲ့မျှတတိကျတဲ့ဆုံးဖြတ်ချက်မချနိုင်ဖြစ်နေသေးတာစတာတွေပါဝင်တာတွေ့ရပါတယ်။အစဉ်ခံစားပါအချက်တိုင်းမှာအစိုးရကငွေကြေးဘလောက်နှစ်နာနေတယ်ဆိုတာအချမ်းမြားဖြင့်တွက်ပြထားလို့တော့အစဉ်ခံစားတစ်ခုလုံးသာပေါင်းလိုက်မယ်ဆိုရင်တစ်နှစ်တာအတွင်းမှာရန်ကုန်တိုင်းအစိုးရအနေနဲ့နှစ်နာနေတဲ့ငွေကြေးဘီလီယံပေါင်းများစွာဖြစ်ပေါ်နေတာတွေ့ရမှာဖြစ်ပါတယ်။ရန်ကုန်တိုင်းအစိုးရအကောင့်ထဲပေါ်နေတဲ့ဘယ်လုပ်ငန်းတွေမှာနှစ်နာမှုတွေဖြစ်နေသလဲအခုလို့ဖြစ်ရတာဘာကြောင့်လဲဘယ်လိုပြုပြင်ရနိုင်မလဲဆိုတာအခုတစ်ပတ်လေ့လာသုံးသပ်ကြည့်ကြအောင်ပါစည်ရင်စကြုပ်အစဉ်ခံစားအကျင်းမှာပါတဲ့ဘရင်အစိုးရခေတ်ကမတမာတဲ့လူရက်တချို့ကတော့ဒဂုံအရှိမြို့နယ်မလစ်ကျေးရွာအုပ်စုကမြေအေက950ကို Excellent Fortune Construction Company ကိုမြေငါးစာချုပ်ချုပ်ဆိုပြီး9ရက်အတွင်းကြံပေးလိုက်တဲ့ကိစ္စအဲ့ဒီကျေးရွာကနောက်ထပ်မြေအေက400ကိုအသေးစားစက်မှုဥယျာဉ်ထူထောင်မှုဆိုပြီးမြို့တော်သစ်ဖွံ့ဖြိုးတိုးတက်ရေးကုမ္ပဏီကို2015ဒီဇင်ဘာလကငားရမ်းစာချုပ်ပေးတဲ့ကိစ္စဒါပေမဲ့ထူးခြားတာကငားရမ်းစာချုပ်မချုပ်မီတလအလိုကလေးကမြေငါးကញ្ញံတွေထုတ်ပေးပြီးဖြစ်တာကိုလည်းအံ့ဩစရာတွေ့ရတယ်လို့ဆိုထားပါတယ်။လက်ရှိအချိန်အထိအများနဲ့သက်ဆိုင်တဲ့ကိစ္စတစ်ခုကတော့ရန်ကုန်မှာခင်မီမီးပွန့်အချက်ပြစနစ်တပ်ဆင်ဖို့တရုတ်မြန်မာဖက်ဆက်မြန်မာရွှေရောင်ကုမ္ပဏီကိုကြက်ငွေ19ဘီလီယံနီးပါးနဲ့တင်တာပေးထားတဲ့ကိစ္စပါ။စာချုပ်ပါအချက်အရာသတ်မှတ်ချိန်လုပ်ငန်းမပြီးရင်ဒဏ်ကျင်းငွေပေးရမယ်လို့ပေါ်ဝင်တာကြောင့်ဒီနေ့အချိန်အထိဒဏ်ကျင်း23တန်းပေးပြီးဖြစ်ပေမဲ့နောက်ထပ်ပေးစရာတွေမပြီးပဲနေတဲ့ပြဿနာပါဒီတဲ့ဆိုတာကမီးပွိုင်တွေမှာတက်ဆင်ထားတဲ့အဲ့ဒီကုမ္ပဏီရဲ့ CCTV ကင်မရာတွေအရေးအသွေးမပြည့်တဲ့ပြဿနာပါအရေးအသွေးမပြည့်တဲ့အတွက်ညချိန်ကားတွေနံပါတ်ကိုမြင်အောင်ဆိုပြီးအခုနောက်ပိုင်းမီးပွိုင်တွေမှာကားတွေနဲ့မျက်နှာချင်းဆိုင်နေထားကနေစူးနေတဲ့ LED မီးလုံးတွေကိုထိုးထားတာရေမောင်းသူတိုင်းကိုအနှောက်အယှက်ဖြစ်စေပြီးရန်ကုန်မှာလူပြောများတဲ့ကိစ္စတစ်ခုဖြစ်လာနေပါတယ်အရေးစကားနဲ့အဲ့ဒီဖက်ဆက်ကုမ္ပဏီရန်ကုန်တိုင်းအစိုးရကိုဂျင်းထဲခဲ့တယ်ဆိုပြီးဖြစ်ပါတယ်။ဒီပြဿနာနဲ့အလားတနံတူတာကတော့ရန်ကုန်တိုင်းအစိုးရကနေပုတ်ကလိကကို contract ပေးပြီးဈေးတွေတိစောက်ခိုင်းတဲ့ကိစ္စပါ။တာမွေမြို့နယ်ကယာပြည့်ဈေးအင်းစိန်မြို့နယ်ကဒငင်းကုန်းဈေးနဲ့မြောက်ဥက္ကလာကသီရိယန္နာလက်ကားဈေးတွေဟာသတ်မှတ်ချိန်မှာပြည့်အောင်တိစောက်နိုင်ခြင်းမရှိလို့ပြည်သူတွေထိခိုက်နေရတဲ့ကိစ္စပါ။အစိုးရဘက်ကလည်းဘာမှကင်တွယ်အရေးယူနိုင်ခြင်းမရှိပါဘူး။အစဉ်ခံစားထဲမှာဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုယ်တိုင်ဦးဆောင်အကောင့်ထဲပေါ်ခဲ့တဲ့ဘတ်ကားကုမ္ပဏီနှစ်ခုဟာဘတ်ကားအသစ်အစီးတစ်ထောင်ကိုကျပ်ငွေ88ဘီလီယံသုံးပြီးဝယ်ခဲ့တဲ့ကိစ္စပါ။အစိုးရငွေမလောက်လို့အီယာဝတီဘဏ်ကနေ10ဘီလီယံလောက်ချေခဲ့ရပါသေးတယ်။စည်ရင်းစစ်ချုပ်အစီရင်ခံစာအရအဲ့ဒီဘတ်ကားပြေးဆွဲတဲ့လုပ်ငန်းကနေ4ဘီလီယံနီးပါးလောက်အရှုံးပေါ်နေတယ်လို့ဆိုထားပါတယ်။နောက်ထပ်လည်းတိတဲ့ပိုးပြီးအရှုံးပေါ်နိုင်သေးတဲ့အတွက်ဒီလုပ်ငန်းပေါ်မှာစနစ်တကျကင်တွယ်လှုပ်ဆောင်မှုရန်ကုန်တိုင်းအစိုးရကိုတိုက်တွန်းထားတာတွေ့ရပါတယ်။အလားတူပဲအစိုးရငွေကျပ်5ဘီလီယံကမ္ဘောဇာဘဏ်ကခြေငွေကျပ်5ဘီလီယံခွဲစုစုပေါင်းကျပ်ငွေ10ဘီလီယံခွဲကျော်စိုက်ထုတ်ပြီးကိုရီးယားနိုင်ငံကကျောင်းဘတ်ကားအစီး200ဝယ်ထားတဲ့ကိစ္စကလည်းနောင်အရှုံးပေါ်မှာတည်ကြာနေတဲ့လုပ်ငန်းကြီးဖြစ်နေပြန်ပါတယ်။အရင်အစိုးရခေတ်ကရန်ကုန်မှာအလွန်တန်ဖိုးကြီးလာတဲ့မြာကျွန်းသာအပန်းဖြေဥယျာဉ်ကမြေအေက42အေက company shikugu, masuzalau zine, nganyan pitare piatanale, popiata bade, eri company dugu, lunga samalupu, nyanja tabi me, satausan yina sang pune, yongcha nida, jang company nepatebi, tijare, sumpiache, mabina in tirari, etrele, topiata bade, alaru, tenyari, salo yamale, sua peka, jangui, linga billion, maka, ninani de piatanati gule, popiata bade, siense choke, siyan kaza pina, palishidagaro, အရင်အစိုးရလက်ထက်ကကန်တော်ကြီးဆောင်လူပြည်သူဝန်ရုံနေရာမျိုးကမြေတွေကိုဈေးပေါ်ပေါ်နဲ့ချထားပေးတဲ့ကိစ္စပါဈေးနှုန်းတွေကိုပြင်ဆင်မဲ့စုပေမဲ့လက်ရှိပြင်ပပေါ့ဈေးထက်အများကြီးနည်းနေတဲ့အတွက်အစိုးရဘက်ကနင့်နာနေတာတွေလည်းအချက်တော်တော်များများမှာထောက်ပြထားတာတွေ့နေပါတယ်စင်းစစ်ချုပ်စင်ကန်စားကိုအနှစ်ချုပ်ကြည့်လိုက်မယ်ဆိုရင်လက်ရှိရန်ကုန်တိုင်းအစိုးရနဲ့ရန်ကုန်မြို့တော်စီပင်တာဝ ပတ်သက်ပြီး NLD အမတ်တချို့ကစီပင်ဌာနဆိုင်ရာတွေနဲ့အခြားဌာနဆိုင်ရာတွေမှာတာဝန်ယူနေတဲ့လက်စားတဲ့စစ်အရာရှိဟောင်းဌာနမှူးတွေကိုအပြစ်တင်ကြပါတယ်။ကုမ္ပဏီထောင်ဘတ်ကားတွေဝယ်ယူပြေးဆွဲတဲ့ကိစ္စ၊ကျောင်းကားတွေဝယ်ယူပြေးဆွဲတဲ့ကိစ္စကတော့လက်ရှိရန်ကုန်တိုင်းအစိုးရဝန်ကြီးချုပ်နဲ့တာဝန်ရှိသူတွေရဲ့လုပ်ရည်ကံရည်အရေးချင်းကိုပြဆိုနေတာပဲဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ် NLD အစိုးရတာဝန်ယူတာနှစ်နှစ်ခွဲကျော်ကာလကြာခဲ့ပြီဖြစ်လို့စီမံခန့်ခွဲမှုဆိုင်ရာပြဿနာတွေမှာအရင်အစိုးရဒါမှမဟုတ်လက်ရှိအစိုးရအရာရှိတွေဖြစ်နေတဲ့စစ်ဘုံဟောင်းတွေကိုလက်ညှိုးထိုးအပြစ်တင်ရတော့မယ့်အချိန်လည်းမဟုတ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။